မြန်မာနိုင်ငံနေရာတတော်များများမှာစစ်ကောင်စီတပ်တွေကိုလက်နက်ကင်တိုက်ခိုက်နေကြတဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေရှိနေခြင်းလုံခြုံရေးနဲ့တိုက်ခိုက်ရေးအထောက်အကူဖြစ်နိုင်တဲ့ပစ္စည်းတွေအဓိကပါတဲ့ကုန်ပစ္စည်း19မျိုးပို့ဆောင်တာကိုစစ်ကောင်စီကတားမြစ်လိုက်ပါတယ်။တနယ်ကနေတနယ်ပေးပို့လို့မရလို့တတ်မှတ်လိုက်တဲ့ကုန်ပစ္စည်းတွေထဲမှာ CCTV အသေးစားအဝေးတိုင်း drone ယင်ကင်မရာတက်ခဲဝါယာကြိုးအက်စစ်ရမ်းမုံမီးသွေးစတဲ့ပစ္စည်းတွေပါတယ်လို့ရွှေတယ်ကော်စတီတန်တယ်ရေပိုက်နဲ့အစားအသောက်အကျော်အလွန်အများအပြားမတင်ဆောင်ရဘူးလို့လည်းထုတ်ပြန်ထားတာပါ။အဝိထေအများအပြားနဲ့ပျောက်ကြားတူညီဝတ်စုံတွေကိုလည်းပို့ဆောင်လို့မရဘူးလို့တားမြစ်ထားပါတယ်။ကန်တက်ကုံတဲ့တွေထဲမှာကုံတဲ့တွေခီးတဲ့တွေပုံမှန်တင်ဆောင်နေတဲ့ကုန်ပစ္စည်းတွေပါတာမို့ခီးတဲ့တွေအနေနဲ့အခက်အခဲဖြစ်ရတယ်လို့ရင်လိုင်းတွေအနေနဲ့လည်းလုပ်ငန်းထိခိုက်ရတယ်လို့အာကာမိုးရင်လိုင်းပိုင်ရှင်ဒေါက်တာတန်က VOA ကိုပြောပါတယ်။ကိုဗစ်ကပ်ရောဂါကြောင့်လုပ်ငန်းထိခိုက်နေခြင်းအခုလိုညွှန်ကြားချက်တွေကြောင့်ပိုပြီးနစ်နာရတယ်လို့လည်းဆက်ပြီးပြောပါတယ
်။ခီးတယ်တွေကတော့အများအားဖြင့်ဟိုအရင်တော့သက်သာမှုကိုဗစ်နာပိုင်းကပေါ်ပြလိုက်ကြဖြစ်လက်ဖြစ်နေတာ။ခီးကြလည်းတန်ခါလက်ဆက်တဲ့ဆိုတော့မလို့ရဆက်တဲ့ဒီဥမာရန်ကုန်နေမှာတော့ဒီပေါ်မယ်။ရန်ကုန်ကခီးတယ်ကျန်တဲ့တဲ့တန်ခါလက်ဆက်တဲ့နေဆိုတဲ့ဟာကြီးကတော့ပိုပြီးတော့ဖြစ်နိုင်တယ်နော်။အကြောင်းမူကြောင့်မလို့ကတန်းခီးမှကြီးရဲ့လူတွေဒီတူပြည့်နေတယ်မတော်တတ်အောင်ပေါ့နော်။ဒါမျိုးဒီကရလုံလုံလေးကဒီဆိုတဲ့
နိုင်ငံရေးလုံခြုံရေးမတည်ငြိမ်မှုကက်ယောဂါနဲ့73စီဈေးမြင့်တက်မှုတွေကြောင့်ကုန်တယ်ဆောင်မှုကိုပါကန့်သက်ခံရတဲ့အတွက်ပူပြီးခက်ခဲစီရဲလို့နောက်ထပ်ရင်လိုင်းပိုင်ရှင်တယောက်ကလည်းပြောပါတယ
်။ဒီကောင်ကိုဘယ်လိုယောဂါရဲ့တန်းဖြစ်လာပြီလို့ဆိုယောဂါကိုနိုင်ငံရေးရောပေါ့ကိုရဲ့နော်။အားကြောင့်စီးပွားရေးတမဆိုပြောပြရမယ်ကိုကိုရောစီလုံးဆောင်ရမယ်ကိုရဲ့စစ်တာရဲ့ပြည်လာရေးရှိရောသူတို့ယူကပေါ်တယ်လို့သူတို့ဆံပြီးတိတ်လိုက်လေခံပေါ်တော့ဆီရီတော့ကလမတီရရနာပူတာတော့ဒီတော့ခီးတာပီစီရတော့ကိုမဖောက်ဖို့ပြီးစီနေချင်းချင်တာကြီ
းအဝေးပြေးကုန်စီပို့ဆောင်ရေးလုပ်ငန်းတွေအနေနဲ့အခက်အခဲကြားကပဲကုန်စီစီးဆင်းမှုပြတ်မသွားအောင်ကုန်ကားတွေကတော့ပုံမှန်ထွက်နေရတယ်လို့ကုန်စီပို့ဆောင်ရေးလုပ်ငန်းရှင်များအသင်းဥက္ကဋ္ဌက VOA ကိုပြောပါတယ်အခုစစ်ကောင်စီကကန့်တလိုက်တဲ့တဲကပစ္စည်းအချို့ကိုလည်းတယ်ဆောင်ခွင့်မပြုဘူးလို့အစကတည်းကသူတို့လုပ်ငန်းတွေဘက်ကကန့်တတ်ထားတယ်လို့ပြောပါတယ်ဇန်နဝါရီ16ရက်ကရန်ကုန်မုံရွာသွားတဲ့မန္တလေးမင်းအဝေးပြေးခီးတဲ့တင်ကားပေါ်မှာကြည်စံနဲ့ပျောက်ကြားဝှေးဆောင်တချို့ကိုမုံရွာမြို့နယ်အဝင်စစ်ဆေးရေးဂိတ်မှာလုံခြုံရေးတာဝန်ရှိသူတွေကစစ်ဆေးတွေ့ရှိခဲ့တယ်လို့စစ်ကောင်စီကဇန်နဝါရီလ20ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ပျောက်ကြားယူနီဖောင်း15စုံပစ္စတိုကြီးအတောင့်100ရှာဖွေတွေ့ရှိခဲ့ပြီးဆက်ဆက်သူတွေကိုဖမ်းမိထားတယ်လို့သတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်အဝေးပြေးကားလုပ်ငန်းတွေအနေနဲ့တတ်မှတ်ကုန်ပစ္စည်းတွေပို့ဆောင်ခြင်းမပြုရလို့စစ်ကောင်စီကကန့်တက်ချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ။